ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာမြန်မာအရသာခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံဖွဲ့ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့တာဝန်ရှိတဲ့အတွက်အမေရိကန်ပြည်တော်စု Holocaust အထိမ်းအမှတ်ပြတာကြီးကနေဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်ခဲ့တဲ့နာမည်ကျော်လူခွန်ရေးစုကိုပြန်ပြီးတော့ရုပ်သိမ်းလိုက်ကြောင်ကြေညာလိုက်ပါတယ်။ဒီလိုကြေညာချက်ပေါ်အလွန်မတန်စိတ်ပြည့်မိတယ်လို့ပြည်တွင်းမှာဒေါ်အောင်ဆန်းစုကြည်ပေါ်ထောက်ခံမှုကပြောင်းလဲသွားဖို့မရှိတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတာဝန်ကြီးက VOA ကိုတုံ့ပြန်ပြောဆိုပါတယ်။အကြောင်းစုံကိုမင်းအင်ဂျင်နီကတင်ပြပေးပါလိမ့်မယ
်။ VOA မြန်မာပိုင်းကလက်ခံရရှိတဲ့စုရုပ်သိမ်းကြောင်းစာမှာတော့အမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြတိုက်ကြီးကနေဒေါ်အောင်ဆန်းစုကြည်စီကို match လ6ရက်နေ့ရက်စွဲနဲ့ Washington DC မြန်မာတန်ယုံကတဆင့်ပေးပို့ခဲ့တာဖြစ်ပါတယ်။နေအကျေကျုံးနဲ့15နှစ်ထိန်းသိမ်းခံခဲ့ရတဲ့ Nobel ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကို2012ခုနှစ်ကအမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြတိုက်ကနေElie Wiesel စုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။ဒီစုဟာ Nobel ငြိမ်းချမ်းရေးဆုရှင်လည်းဖြစ် Holocaust ကနေအသက်ရှင်လွတ်မြောက်လာသူလည်းဖြစ်တဲ့ Elie Wiesel ကိုဂုဏ်ပြုချီးမြှင့်ခဲ့တာဖြစ်ပြီးသူဟာပထမဆုရှင်လည်းဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုတော့ဒုတိယမြောက်ပုဂ္ဂိုလ်အဖြစ်ရွေးချယ်ချီးမြှင့်ခဲ့တာပါ။Elie Wiesel စုကိုနိုင်ငံတကာမှာထင်ရှားတဲ့ပုဂ္ဂိုလ်တဦးချင်းစီကိုနှစ်စဉ်ပေးအပ်ချီးမြှင့်ရတဲ့အကြောင်းရင်းတွေထဲမှာအမုန်းတရားတွေကိုရင်ဆိုင်ဖြေရှင်းပေးရသူလူမျိုးတုံးတက်ဖြတ်မှုကိုကာကွယ်ပေးသူလူကုန်တိုက်ခါကိုမြင့်တင်သူဆိုတဲ့ပြားလိုက်ကလက်ခံထားတဲ့အမြင်တွေကိုပြန်ပွားတိုးတက်အောင်ဆောင်ရွက်ပေးနေတာကြောင့်ဖြစ်တယ်လို့ပြားလိုက်ရဲ့ကြေညာချက်ကဆိုပါတယ်ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ကတော့နိုင်ငံတကာပြရုပ်အဖြစ်မျှော်လင့်ထားတဲ့အတိုင်းဒါတွေကိုဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအရသာကောင်းဆောင်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့သူ့နိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်လို့ရက်တက်အောင်မပြုတ်လုံနိုင်ခဲ့တဲ့အပြင်ဒီကျူးလွန်မှုတွေကိုအတိမတ်တောင်မပြုတ်ခဲ့တဲ့အတွက်သူ့မှာတာဝန်ရှိတယ်လို့ Holocaust ပြတိုက်ကမြင်မိတယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်ကိုပေးပို့တဲ့စာထဲမှာလည်းလူကုန်တိုက်ခါနဲ့နိုင်ငံတကာလူခွင့်ရေးအတွက်မဆုံမနစ်ကြိုးပမ်းခဲ့တဲ့သူတယောက်အနေနဲ့လူအများစုကမျှော်လင့်ခဲ့တယ်လို့စစ်တပ်ရဲ့ဆိုးရွားလာတဲ့နှင်ပန်းဖိနှိပ်မှုတွေကိုကန့်ကွက်ရှုံချလိုက်မယ်။ပြစ်မှတ်ထားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေဘက်ကရက်တီလိုက်မယ်လို့ဒေါ်ဆန်းစုကြည်ကိုသူတို့မျှော်လင့်ခဲ့ကြောင်းရေးသားထားပါတယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့တယ်လို့သတင်းတောက်တွေကလည်းကန့်သက်ပိတ်ပင်ခဲ့ပြီးရိုဟင်ဂျာအတိုင်းဝိုင်းပေါ်အမုန်းတရားပြောဆိုချက်တွေပြန်ပွားအောင်လုပ်ခဲ့တယ်လို့ American ပြည်ထောင်စု Holocaust Entertainment ပြတိုက်ရဲ့စာမှာဖော်ပြထားပါတယ်။အခုလိုဒေါ်ဆန်းစုကြည်ကိုပေးအပ်ထားတဲ့ Elie Wiesel စုပြန်ပြီးရုပ်သိမ်းတာနဲ့ပတ်သက်လို့အလွန်အင်မတန်မှစိတ်ပြတ်မိတယ်လို့အမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းက VOE ကိုပြောပါတယ်
။မြန်မာနိုင်ငံနဲ့အစ္စရေးနိုင်ငံဆိုလို့ရှိရင်ဇူလိုင်ရတဲ့နှစ်ကလည်းတစ်နှစ်တည်းဖြစ်ပါတယ်။အစ္စရေးနိုင်ငံကိုရဲ့လွတ်လပ်ရေးကိုအတိအမှတ်ပြုတဲ့ရှေ့တောင်အာရှနိုင်ငံမြန်မာနိုင်ငံကဒါပထမဆုံးနိုင်ငံဖြစ်ပါတယ်။အနိုင်ငံကြားမှာစစ်ကြည်ရင်းနေတဲ့ဆက်ဆံရေးရှိပါတယ်။အစ္စရေးနိုင်ငံမှာရှိတဲ့ဂျူးလူမျိုးတွေကဒုတိယကမ္ဘာစစ်တုန်းကဒုက္ခမျိုးစုံနဲ့တည်ဆုံးခဲ့တဲ့ဒီ Holocaust ဖြစ်ရတရားဆိုလို့ရှိရင်ကျွန်တော်တို့မြန်မာလူမျိုးတွေအတွက်အမတန်ကိုစိတ်ဒုက္ခရောက်စေခဲ့ပါတယ်ဒီအဖြစ်မျိုးကိုလည်းကျွန်တော်တို့အနေနဲ့လုံးဝမမြင်ကျင်ပါဘူးဆိုတဲ့ဟာကိုမြန်မာနိုင်ငံတနိုင်ငံလုံးကနေပြီးတော့ဒီလိုမျိုးခံယူထားတာရှိပါတယ်အဲ့လိုမျိုးအချိန်မှာကြားတဲ့ကနေပြီးတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဖြစ်စဉ်ကိုသူတို့ရဲ့အာဒုတိယကမ္ဘာစစ်တုန်းကဂျူးလူမျိုးတွေဖြစ်စဉ်နေတဲ့ခိုင်းတိုင်းလာတဲ့ဟာတော့လုံးဝရှိမရှိလျော်ပါဘူးလို့ကျွန်တော်ထင်ပါတယ်။အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီသူတို့ပြောနေတဲ့ရိုဟင်ဂျာတွေနဲ့လုံးဝဆက်ဆံမှုမရှိပါဘူး။ရိုဟင်ဂျာတွေသူတို့ပြောတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့အမြဲတမ်းကျွန်တော်တို့ရှင်းပြဖို့စဉ်းစားရှိပါတယ်။ဒါကြောင့်မို့ဒီပြတိုက်ရဆိုလို့ရှိရင်အဖြစ်မှောက်ကိုမျက်ကွယ်ပြုထားတဲ့လူတွေရဲ့တုံ့ချမှုခံယူတဲ့အတွက်ကြောင့်ကျွန်တော်တို့ကဆိုလို့ရှိရင်ပြလိုက်ကဆုံးဖြတ်ချက်ကိုအင်မတန်ဝမ်းမကျွန်တော်တို့စိတ်ပြတ်မိပါတယ်ဆိုတဲ့ဟာကိုညင်ညာတာဖြစ်ပါတယ်
။ဒါ့အပြင်ဒီစုရုပ်သိမ်းလိုက်တဲ့အတွက်ဒေါ်အောင်ဆန်းစုကြည်အပေါ်မြန်မာပြည်သူတွေရဲ့အားပေးထောက်ခံမှုကိုထိခိုက်မှာမဟုတ်ဘူးလို့တာမတ်ကြီးကပြောပါတယ်
။သူတို့ပြလိုက်ကဆုံးဖြတ်ချက်ကမြန်မာနိုင်ငံတနိုင်ငံလုံးကနေပြီးတော့ဒေါ်အောင်ဆန်းစုကြည်အပေါ်ကိုထောက်ခံတဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကပြောင်းလဲသွားမှာမဟုတ်ပါဘူး။ဒီဥစ္စာကြောင့်လည်းမြန်မာနိုင်ငံမှာရဲ့အစိုးရဟာရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လုပ်ငန်းတွေကဆက်လက်ပြီးတော့လှုပ်ဆောင်သွားဖို့ရှိပါတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့ရဲ့သတင်းကြေညာချက်ထဲမှာထည့်ထားပါတယ်ခင်ဗျာ
ဒေါင်ဆန်းစုကြည်ကိုပေးပို့တဲ့ပြပိုက်ရဲ့စာရဲမှာမြန်မာစစ်တပ်ကတိုင်းပြည်ကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အမှားရင်းရလဒ်တွေကိုဒေါင်ဆန်းစုကြည်အနေနဲ့ခက်ခက်ခဲခဲရင်ဆိုင်ဖြေရှင်းနေရတာကိုအတိအမှတ်ပြုပေမဲ့အခုလိုရိုဟင်ဂျာတွေပေါ်ပြင်းထန်တဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်တင်ကြောင်းတိုက်တွန်းထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတောင်းဆိုထားပါတယ်ရှင်။